အစ္စရေးကအီရန်နဲ့မကြသေးခင်ကမစ္စရိုက်တုံးတိုက်ခိုက်မှုတွေအတွက်တုံ့ပြန်မှုစဉ်းစားနေတယ်လို့ဂါဇာနဲ့လက်ဗနန်မှာဆက်လက်ထိုးစစ်ဆင်နေချိန်မှာပဲဗိုလ်တပ်ဖွဲ့တွေကအမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နန်တန်ယာဟူးနဲ့တယ်လီဖုန်းဆက်သွယ်ပြောကြားခဲ့ပါတယ်။ဒီဖုန်းဆက်သွယ်ပြောဆိုမှုကဩဂတ်စ်လ27ရက်ကစပြီးပထမဆုံးချိန်ပြောဆိုမှုဖြစ်ပါတယ်။ဒုသမ္မတကမ်မလန်ဟဲရစ်ဘာဝင်ရောက်ပြောဆိုရတယ်လို့သမ္မတအင်ဒရူးကပြောပါတယ်။အီရန်ကအောက်တိုဘာ1ရက်နေ့မှာအစ္စရေးကိုပယ်တင်တဲ့ဒုံးကျည်အလုံး200လောက်နဲ့ပစ်ခတ်တာအတွက်ဘယ်လိုတုံ့ပြန်ရမလဲဆိုတော့ကိုအစ္စရေးဝန်ကြီးချုပ်ကစဉ်းစားနေပါတယ်။သမ္မတဘိုင်ဒန်ကတော့အီရန်ရဲ့နျူကလ িয়ার ဓာတ်ပေါင်းဖို့နေရာတွေကိုအစ္စရေးက၄ချောင်းတိုက်ခိုက်မှာကိုမထောက်ခံပါဘူး။ဒီချိန်ထဲမှာပဲဂါဇာမြောက်ပိုင်းနဲ့အလယ်ပိုင်းဒေသတွေမှာအစ္စရေး၄ချောင်းတိုက်ခိုက်မှုကြောင့်18ဦးတည်းမနေသေဆုံးတယ်လို့ပါလက်စတိုင်းကျန်းမာရေးအရာရှိတွေကပြောပါတယ်။ဒါဟာဂါဇာလယ်ပိုင်းကနုစရတ်နဲ့ဘူရက်ဒုက္ခသည်စခန်းတွေနဲ့ဂါဇာမြောက်ပိုင်းကဂျမာလီယာဒုက္ခသည်စခန်းတွေကိုထိမှန်ခဲ့တာဖြစ်ပါတယ်။အစ္စရေးစစ်တပ်ကတော့ဒီဗိုလ်တပ်ဖွဲ့နဲ့တိုက်ခိုက်မှုဟာဂါဇာကဟမတ်စစ်သွေးတွေကိုပြစ်မှတ်ထားတဲ့တိုက်ခိုက်မှုလို့ပြောပါတယ်။